အမေရိကန်ပြည်ထောင်စုကန်တာကီပြည်နယ်မှာရေကြီးမှုတွေစိုးစိုးဝါးဝါကြုံခဲ့ရတာကြောင့်အနည်းဆုံးလူ15ဦးသေဆုံးပြီးသေဆုံးသူအရေအတွက်ထပ်တိုးလာနိုင်တယ်လို့ပြည်နယ်အုပ်ချုပ်ရေးမှူးကတောက်ကြနေကပြောလိုက်ပါတယ်။ကယ်ဆယ်ရေးဝန်ထမ်းတွေကအရေးပေါ်လုပ်ငန်းတွေကိုနေမအားညာမဆက်လုပ်နေကြပြီးဗုဒ္ဓဦးနဲ့ညာကလည်းကြာသာပတေးနေ့မနေ့ပိုင်းအထိမိုးတီးထန်စွာရွာသွန်းရာကနေရေလွှမ်းမိုးမှုနဲ့ကြုံတွေ့ခဲ့ရတာကြောင့်တချို့နေရာတွေကိုသွားဖို့လာဖို့အခက်အခဲရှိကြောင်းလည်းအုပ်ချုပ်ရေးမှူးအန်ဒီဘက်ရှားကပြောပါတယ်ရေဘေးတံတင့်ဒေသတွေကိုအရေးပေါ်အကူအညီတွေပေးနိုင်ဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်အစိုးရကလည်းကပ်ဘေးတင့်ဒေသအဖြစ်တောက်ကြနေခဲ့ပါပဲကြေညာခဲ့ပါတယ်ခင်ဗျာ
This morning the president approved the governor's request for an expedited
ကပ်ဘေးတင့်ဒေသအဖြစ်အမြန်ဆုံးကြေညာဖို့အုပ်ချုပ်ရေးမှုရဲ့ပန်ကြားချက်ကိုသမ္မတကအတည်ပြုလက်ခံလိုက်ပါတယ်ပြည်နယ်နဲ့ဒေသဆိုင်ရာပြန်လည်ထူထောင်ရေးအတွက်လိုအပ်တာတွေကိုဘုအစိုးရကအကူအညီပေးဖို့လဲအမိန့်ပေးထားပါတယ်လို့အင်ဂျူရောပြောခွင့်ရကက်သရင်းရန်ပြဲကကြာသာပတေးနေ့ကတောက်ကြနေ့ကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါဒီသတင်းပတ်အစောပိုင်းကအမေရိကန်ပြည်အလဲပိုင်းပြည်နယ်တွေမှာမိုးအကြီးအကျယ်ရွာသွန်းတာဟာတချို့နေရာတွေမှာမိုးရေချိန်30စင်တီမီတာအထိရှိပါတယ်ခင်ဗျာ